ရခိုင်ပြည်နယ်စစ်တွေအန်ကာလမပေါ်မှာအင်္ဂါနေ့ညနေပိုင်းကဘုံသုံးလုံးစတိုက်ပောက်ကွဲခဲ့ပြီးမော်တော်ယာဉ်နှစ်စီးထိခိုက်ပျက်စီးသွားပါတယ်။စစ်ရင်တန်းနဲ့အရက်ဖက်ခီးကပင်ကကာကျင်ဆောင်ချိန်မှာဘုံပောက်ကွဲခဲ့တာကြောင့်စစ်ရင်တန်းကိုကြီးရွယ်တိုက်ခိုက်တာဖြစ်နိုင်ကြောင်းလည်းသုံးသပ်ကြပါတယ်။ပောက်ကွဲမှုကြောင့်လူသေပြောက်မရှိခဲ့ပေ၊ရင်နောက်လိုက်တယောက်သာဒဏ်ရာနည်းငယ်ရခဲ့ကြောင်းနဲ့ကားနှစ်စီးမှထိခိုက်ပျက်စီးမှုရှိခဲ့တဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီဘုံသုံးလုံးပေါက်ကွဲခဲ့တာဟာစစ်တွေအန်ကာလာမှာမြောက်ဦးနဲ့မင်းပြားမြို့နယ်အကြားမှာမန္တလေးမြို့ကတဘာဝဘေးတုတ်ပြန်ဆောင်ရွက်ရေးပြည်ကြအဖွဲ့ကငှားရမ်းလာတဲ့ကစ်ပါနဒီခီးတဲ့တင်ရင်နဲ့စစ်ရင်တန်းရှောင်းတန်းချိန်မှာဖြစ်ပွားခဲ့တာပါဖြစ်ပွားပုံကိုကစ်ပါနဒီခီးတဲ့တင်ရင်နဲ့လိုက်ပါလာတဲ့တဘာဝဘေးတုတ်ပြန်ဆောင်ရွက်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ကြီးအေးလွင်အငင်းစားကအခုလိုပြောပါတယ်
တကူရနေရ6:50အချိန်မှာကိုမင်းသားတို့နဲ့သင်္ကန်းသားရဲ့မြောက်ဖက်မိုင်တိုင်းမှ96မိုင်3ခါတော့မပေါ်ကွယ်အဲစစ်ရင်နဲ့3စီးကအန်းနေပြီးတော့ဒီဘက်ကိုစစ်တွေဘက်ကိုလာတယ်ကျွန်တော်တို့ဒီပြိုက်တာဖွဲ့တွေကစစ်တွေကနေပြီးတော့အန်းဘက်ကိုလာတယ်ဗျအဲဒီ96မိုင်3ခါလောက်ရတော့နန်းကျင်းတဲ့အတွက်ကားဖေးချပြီးတော့ရက်ပြီးတော့စစ်ကားနဲ့ရှောင်းရှေ့ကစစ်ကားနဲ့စီးလွတ်သွားတဲ့အချိန်မှာ6ဘင်းကယ်ဆယ်ပစ္စည်းတွေလည်းကားပြအဲဒီကားနဲ့ကျွန်တော်တို့ကားနဲ့ကောင်းရင်တိုင်ကတ်ခံရရှိမှာတန်းရှိပဲပြေမြောက်ဖက်လုံးကစပြီးတော့ကွဲတယ်15စက္ကန့်လောက်ကြာမှာတန်းရှိပဲပြေပဲတောင်ဘက်လုံးထက်ကွဲတယ်အောက်30စက္ကန့်လောက်မှာပဲနောက်ဘက်ပြေရင်ရောမိုင်းလုံးထက်ကွဲတယ
်ဒီမိုင်းပေါက်ကွဲတာဟာစီးရင်တန်းကိုတိုက်ခိုက်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းလဲဗိုလ်ကြီးအေးလွင်အငင်းစားကသုံးသပ်ပါတယ
်ဒီမိုင်းကတော့ဟိုရမှုကွန်ထရိုးမိုင်းပေါ့အစ်မြင့်ရမှုကွန်ထရိုးမိုင်းပေါ့သူရဲ့ရည်ရွယ်ချက်ကစီးရင်တန်းကိုလုံးဖို့တော့တေချာစနစ်ကြဒီမှာပြီးတော့ဒီအစ်မြင့်ဟိုဟာလည်းကိုထုံးမိုင်းနဲ့တုံးတာဟာဒါမဲ့မိုင်းခွဲတဲ့လူကမကြွန့်ကျင်လို့အနည်းငယ်ကိုကားအရင်နေမတွက်တတ်လို့စစ်ကားပုတ်ခါတီကလေးလွတ်သွားတာဟိုစစ်ကားလွတ်တယ်ဆိုတော့လေဟိုအဝေးဟိုမဟုတ်ဘူးဟိုဟာဒီအကန့်90အောင်လေးနေကတ်လို့လေးလွတ်သွားတာ
ပေါက်ကွဲမှုဖြစ်စဉ်မှာကစ်ပါနဲ့ဒီခီးတဲ့တင်ကားရဲ့ရင်နောက်လိုက်မှာဒဏ်ရာအနည်းကျင်းရခဲ့ပြီးကျန်သူတွေကတော့အထူးကြိုက်မရှိကြောင်းနဲ့ကစ်ပါနဲ့ဒီခီးတဲ့တင်ကားရဲ့ဘယ်ညာမှန်ပရင်း6ချက်နောက်မှနဲ့အချက်ပြမီလုံးတွေကွဲသွားခဲ့တယ်လို့6ဘင်းကားလေကမ်းမှလည်းကွဲသွားကြောင်းပြောပါတယ်အခင်းဖြစ်တဲ့နေရာဟာမြောက်ဦးနဲ့မင်းပြားကြားမြောင်းပွေအလွန်စက်ကြတဲ့တန်းစိတ်ကောင်မွတ်စင်ကျေးရွာနှစ်ခုကြားမှာဖြစ်ပွားတာလို့လေဒေသခံတချို့ကပြောဆိုပါတယ်
ဖြစ်တာတော့ဒီမြောင်းပွေကလည်းဟောစစ်ကြနဲ့တဲဆိုင်ရွာကလာရွာအကြောင်းမှာဖြစ်တာကိုရောအဲ့နားမှာကားလေးအချောင်းတစင်းနဲ့ဒီရှောင်းဖို့လုံးနေတဲ့အချိန်လေးမှာဘုံကဆုံးဆာပုတ်တာလို့ပြောတယ်လမ်းတွေပညာနှစ်ဖက်သလုံးကတောက်တာပါ
မင်းပြားမျိုးမြို့မရဲစခန်းကစခန်းမှုဒူရဲမှုတိမ့်ထိုက်ကဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအမှုဖွင့်စုံစမ်းနေတဲ့ဖြစ်ကြောင်းပြောပါတယ်
ဟုတ်ကဲ့တော့မေးပြမှုမှာရံပါ104မြေဆောင်2018 1908ခုနှစ်ပောက်ကွဲပြီလာတော့ဝိတုပစ္စည်းများအဝေပုံမှ300ဖွင့်နေပြီးတော့ဆုံးသတ်ဖြစ်နေပါတယ
်အခင်းဖြစ်ပွားတိုင်းနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ
်စစ်သားရှေ့ရသွားတယ်နောက်မှရက်ကားလိုက်တယ်အဲ့လိုမျိုးပါဟိုဟာရှေ့နဲ့နောက်ဆင်းပေါ့ဗျာအဲ့လိုပဲပြောရမှာမတော်ရှေ့နဲ့ပြီးကြတော့မဟုတ်ဘူးဗျာအချိန်ကရှေ့နဲ့ဇော်သွားပြီနောက်ကရက်ကားကိုထိတာ
ပေါက်ကွဲမှုဖြစ်ပွားတဲ့ဒေသအတွင်းမှာအရင်ကအခုလိုပေါက်ကွဲတာမျိုးဖြစ်ပွားတာမရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။လက်တော်အခြေအနေမှာတော့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်အကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်ဗိုလ်ကြီးတော်မောင်တော်ဒေသဘက်တွေမှာလှုပ်ရှားတိုက်ခိုက်တာတွေရှိတယ်လို့ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကလည်းချင်းပြည်နယ်ပလောဝနဲ့ကျောက်တော်မြို့နယ်အတွင်းမှာလှုပ်ရှားတာတွေရှိနေပါတယ်။